ကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေရဲ့25ရာခိုင်နှုန်းလောက်ကိုတနီယာကနေတနီယာအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်။မီလန်မြို့ဗန်နစ်မြို့အပါအဝင်အီတလီမြောက်ပိုင်းဒေသကလူ16တန်းလောက်ရဲ့အသွားအလာတွေကိုကန့်တတ်လိုက်တာပါ။တမျိုးကနေတမျိုးသွားလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အီတလီတနိုင်ငံလုံးမှာလည်းပြားလိုက်တွေ၊ရုပ်ရှင်ယုံတွေ၊ကားဆက်ယုံတွေ၊အားကစားခွင်းတွေအပါအဝင်လူစုလူဝေးဖြစ်မဲ့နေရာတွေအားလုံးကိုပိတ်ထားဖို့လည်းအမိန့်ထုတ်ထားပါတယ်။လောလောဆယ်အီတလီမှာဗိုင်းရပ်စ်ပိုးကူးသူ 9,300 ကျော်၊သေဆုံးသူ 366 ယောက်ရှိနေပါတယ်။ပိုဟန်မင်းကြီးဖရန်စစ်ကလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေအတွက်ဒီကနေ့ဆုတောင်းပေးခဲ့ပါတယ်။ပုံမှန်အားဖြင့်ပိုဟန်မင်းကြီးနေ့စဉ်သီးသန့်ဝတ်ပြုတာကိုအွန်လိုင်းပေါ်မှာဒီကနေ့တိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ
။ In questi giorni offrirò la messa per gli ammalati di questa epidemia del coronavirus.
Coronavirus ပိုးကူးစက်နေသူတွေသူတို့ကိုကုသပေးနေတဲ့ဆရာဝန်တွေသူနာပြုတွေလှူအားပေးတွေအပါအဝင်ဒီပိုးကြောင့်နာမကျန်းထိခိုက်နေသူတွေအားလုံးအတွက်ပိုယဟမင်းကြီးဆုတောင်းပေးနေတာဖြစ်ပါတယ်။ Coronavirus ပိုးကူးစက်သူအများဆုံးဖြစ်တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူ40ရှိပြီးတော့ဒါဟာဇန်နဝါရီလတည်းကဆိုရင်အနည်းဆုံးကူးစက်သူအရေအတွက်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိပါတယ်။ဗိုင်းရပ်စ်ပိုးကူးနေသူနဲ့ထိတွေ့ခဲ့တဲ့အမေရိကန်လွှတ်တော်အမတ်2ယောက်လည်းတခြားသူတွေနဲ့မတွေ့ဘဲတီးခြားခွဲပြီးနေနေကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကန့်ကွက်ခွင့်ရဖို့စောင့်နေတဲ့ Grand Princess စိန်ခန့်အပျော်စီးသင်္ဘောကြီးကိုတော့ခီးသည်တွေကန့်ဆင်းနိုင်ဖို့ဒီကနေ့အိုကလန်မြို့မှာရန်သားခွင့်ပေးမယ်လို့မျှော်လင့်ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်တွေကခီးသည်တွေဆိုရင်ပြည်နယ်တွေကစစ်စခန်းတွေမှာ14ရက်တီးခြားခွဲထားမှာဖြစ်ပြီးတော့တခြားပြည်နယ်တွေမှာနေသူတွေဆိုရင်တော့ Texas နဲ့ Georgia ပြည်နယ်တွေမှာရှိတဲ့စစ်စခန်းတွေမှာတီးခြားခွဲစောင့်ကြည့်မှာဖြစ်ပါတယ်။သင်္ဘောပေါ်ပါလာတဲ့နိုင်ငံသားတွေကိုတော့သူတို့နေရပြန်နိုင်ဖို့သက်ဆိုင်ရာနိုင်ငံတွေနဲ့နိုင်ငံသားရေးဌာနကဆက်သွယ်ဆောင်ရွက်နေတယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။သင်္ဘောဝန်ထမ်းတွေကတော့ကန့်ဆင်းခွင့်ရမှာမဟုတ်ပါဘူး။ကမ္ဘာတဝန်းဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကတော့ပိုးကူးစက်နေတဲ့နိုင်ငံပေါင်း100ကျော်ရှိသွားပြီးတော့ COVID-19 ရောဂါဖြစ်နေသူကလည်းသက်သိမ်းကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ရှင်။